မြန်မာနိုင်ငံမှာစီးပွားရေးအရဥဆောင်မှုအားနဲ့နေပြီးတော့လက်ရှိကျဆင်းနေတဲ့စီးပွားရေးအခြေအနေအရအစိုးရကအရေးပေါ်ကြားဝင်ပြီးတော့ဆောင်ရွက်ပေးဖို့လိုအပ်နေပြီလို့အစိုးရဘဏ္ဍာရေးဌာနအကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့မှုတဲ့ဥကန်ထွန်းကပြောပါတယ်မြန်မာနိုင်ငံမှာနိုင်ငံသားငွေလဲနှုန်းပုံပန်ကသတ်မှတ်ပေးတဲ့စနစ်ကိုအင်္ဂါနေ့ကပယ်ဖျက်လိုက်တဲ့ပုံမှာသူကအခုလိုမျိုးတုံ့ပြန်လိုက်တာပါဒီအကြောင်းပြေဆုံးကိုဇော်ဝင်းနိုင်ငံကပြောပါလိမ့်မယ်
မြန်မာနိုင်ငံရဲ့နိုင်ငံသားငွေလဲနှုန်းကိုဗဟုပံကတတ်မှတ်ပေးထားတဲ့နှုံထားတဲ့3.8%ခန့်နှုန်းကျော်ပြီးဒါမှမဟုတ်အဲ့ဒီအောက်ကျပြီးအယောင်အဝယ်မလုပ်အားလို့နေ့စဉ်တတ်မှတ်ပေးထားတာကိုပယ်ဖျက်လိုက်ကြောင်းဗဟုပံကမနေ့ဩဂုတ်လ14ရက်နေ့မှာရုတ်တရက်ကြေညာလိုက်တာပါဒီကိစ္စကိုဗဟုပံကကြားဝင်ဆောင်ရွက်ဖို့လိုအပ်နေကြောင်းစီးပွားရေးပညာရှင်တွေကထောက်ပြပြောဆိုနေကြမှာပဲဗဟုပံကငွေလဲနှုန်းတတ်မှတ်ပေးနေမှုကိုဖျက်သိမ်းလိုက်တဲ့လောက်ရအပေါ်အာအာတင့်စရာဖြစ်စေခဲ့ပါတယ်အမေရိကအစိုးရတက်လာတဲ့2016ခုနှစ်အစောပိုင်းကာလတွေမှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1000ဝန်းကျင်နဲ့လဲလှယ်ခဲ့ရတာကလွန်ခဲ့တဲ့လပိုင်းအတွင်းမြန်မာကျပ်ငွေတန်ဖိုးတဖြည်းဖြည်းကျလာခဲ့ပြီးဗဟုပံကကြေညာချက်ထုတ်ပြန်တဲ့ဩဂုတ်လ14ရက်အင်္ဂါနေ့မှာတော့ဒေါ်လာကို1942ကျပ်ကနေ1500ဝန်းကျင်အထိပေါက်နေခဲ့တာပါမူအရဒါဟာမှားယွင်းတဲ့လို့ရလို့မဆိုနိုင်ပေမဲ့မရင်ကျက်သေးတဲ့မြန်မာနိုင်ငံရဲ့ဈေးကွက်စီးပွားရေးအနေအထားနဲ့နိုင်ငံခြားငွေလဲလှယ်နှုန်းဈေးကွက်အခြေအနေတွေကအချိန်ခါမှားယွင်းနေတယ်လို့ဗဟုပံရဲ့ဆုံးဖြတ်ချက်အပေါ်ထောက်ပြဝေဖန်မှုတွေလည်းရှိနေပါတယ်။ဘဏ္ဍာရေးဌာနမှာစီးရင်ကန်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးလက်ရှိအမေရိကန်ပြည်ထောင်စုမှာအခြေစိုက်နေထိုင်တဲ့ဥကန်ထွန်းကတော့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့စီးပွားရေးအခြေအနေအရအရေးပေါ်ကင်တွယ်ဖြေရှင်းဖို့လိုအပ်နေပြီလို့ထောက်ပြပါတယ
်။အဲ့ဒါကြောင့်ဒီမှာတကယ်ထိတ်ပိုင်းတော့လေအစိုးရဘက်ကနေဥဆောင်ပြီးတော့ဗောလေတပတ်ပေါ်ဆိုတစ်ဖက်မှာဟိုစီးပွားရေးလုပ်နေတဲ့ဘဏ္ဍာရေးတို့ဒီဗဟုပံတို့လူတွေက conference ကျနေတဲ့အချိန်မှာတပတ်ဆုံးဆုံးပြီးတော့ဒီတပတ်ကစီးပွားရေးရောလူလူပဲကတော့ဒါကိုစောင့်ကြည့်ဟာတို့အစိုးရကတော့တခုကူစားနေပြီဒါလို့ရေုံကြည်နဲ့စောင့်ကြည့်မယ်ဆိုတဲ့စိတ်ကိုဖြစ်သွားအောင်ဆောက်ထင်းနဲ့တော့ပြရမှာလို့ကျွန်တော်မြင်တာ
အခုလိုစီးပွားရေးရအရေးပေါ်အခြေအနေဆက်ရောက်နေတဲ့ကာလမှာတန်းပြေခေါင်းဆောင်ပိုင်းကလူထုကိုပွင့်လင်းမြင်သာစွာ policy တွေချပြခြင်းမရှိတာကလည်းစီးပွားရေးရဥဆောင်မှုဘိုင်းမှာအားနည်းတယ်ဆိုတာကိုပြသခြင်းဖြစ်ကြောင်းဥကန်ထွန်းကဆက်ပြောပါတယ်
ကျွန်တော်များစီးပွားရေးမှာဥဆောင်မှုအားနည်းတယ်လို့ကျွန်တော်မြင်ဟိုတန်းကြီးကစီးပွားရေးဥထိတ်ထားမှာဆိုတော့ဒီကလောက်ကြီးဖြစ်နေတာဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတာဝန်ရှိတဲ့ဘိုင်းကစီးပွားရေးဘာလုပ်တယ်ဆိုတာနေ့တိုင်းတင်းမှာလေမသိဘူးဖွင့်လဲရမယ်ငါတို့ဒါတွေလုပ်နေပါပြီနောက်တစ်ချက်ကစီးပွားရေးကြရတယ်ကျွန်တော်မြင်တာနိုင်ငံရေးတဲ့ပါတာပေါ့လေကျွန်တော် US နဲ့အနောက်နိုင်ငံတွေကလုံးလင်းတယ်လို့မဝင်မလာမကူကြဘူးလို့ကျွန်တော်မြင်ပါတယ်ဒီကအားကိုးနေရတာဒီအစီပိုင်းကပဲဂျပန်နဲ့တရုတ်တို့လောက်နေတယ်သူတို့ကဥရောပနဲ့အမေရိကန်လောက်အင်အားမရှိအဲ့ဒါတွေကိုကတော့ဝင်လာနိုင်အောင်လဲကျွန်တော်တစ်ဖက်ကနိုင်ငံရေးရစ조사တင်တယ်တစ်ဖက်ကလည်းစီးပွားရေးကိုကတော့ဘုဒ္ဓကိုငါတို့ဥဆောင်တာဝန်ပေးပါတယ်ဆိုတာကိုအဲ့လိုပေါ့ short term မှာအဲ့ဒါတွေပါလာမယ်လေကျွန်တော်စီးပွားရေးကိုငါတို့ဦးစားပေးနေပြီလို့ဆိုရင်ဒီနိုင်ငံရေးဟုတ်တယ်ချိန်နေရေလူကြီးရကိစ္စတွေအဲ့တပိုင်းပေါ့လေအဲစီးပွားရေးငါတို့ပြတ်မထားပါဘူးဆိုတာပေါ့လေ
အမေရိကန်နိုင်ငံမှာလည်းတိုင်းပြည်အတွင်းကြုံတွေ့နေရတဲ့ကဏ္ဍအလိုက်ပြဿနာတွေကို drug ဇာ economic ဇာစသဖြင့်မွေးဆွေးဝါးပြဿနာကိုဥဆောင်ဖြေရှင်းပေးမဲ့သူစီးပွားရေးအကြက်တဲကိုဖောက်ထွင်းကြော်လန့်နိုင်မဲ့တာဝန်ခံစသဖြင့်ကဏ္ဍအလိုက်ကျွမ်းကျင်သူတွေကိုသမရကခန့်အပ်တာဝန်ပေးတဲ့အစဉ်အလာရှိပါတယ်အခုမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့စီးပွားရေးအကြက်တဲအတွက်လည်းပြည်ပကစီးပွားရေးပညာရှင်တွေလုပ်ငန်းရှင်တွေကျွမ်းကျင်သူတွေအားလုံးကိုအစိုးရကခေါ်တွေ့ပြီးအဖြေရှာသင့်တယ်လို့ဆိုပါတယ
်။လုပ်တင်တာကတော့ထိပ်တိုင်းကတော့တောင်းရင်ရှိတယ်ဆိုတာကဥပမာတမရတို့လိုခေါင်းဆောင်တို့လိုအနေစီးပွားရေးတွေဆိုဖြစ်ပြီးကျွန်တော်အမြန်ဆုံးတစ်ခုခုပေါ့လေဒီမှာဆိုရင်ကျွန်တော်ဟို personal terms တစ်ခုဖြစ်လိုက်သူကိုယ်တိုင်လေတစ်ခုခုဝင်ပြီးတော့ comment လေးပေးလိုက်တာလုပ်လိုက်တာလေးကတော်တော်ကြည့်ရတယ်အဲ့ဒီဘောမျိုးပါလေကျွန်တော်ကတာဝန်ရှိရင်ချက်ချင်းတော့စီဝိုင်းသဘာဝကိုခေါ်လိုက်မယ်လူဆိုင်တဲ့ဘာနာကြီးသူဘာနည်းနဲ့ညနေဆုံးပြေးဆွေးနွေးမယ်ဆွေးနွေးပြီးတော့သူရဲ့ဆန္ဒကဒီပေါ်မှာဘယ်လိုမို့လဲအားမရတာလို့ရှော့ဖြစ်တာလို့ဖြစ်လို့ရှိရင်ကျွန်တော်ဆိုရင်တော့ကမန်ဒါစီဝိုင်းလှုပ်လိုက်ပြီးတော့ကဲဒါတွေကိုကူစားဖို့ဟောလို့ဟောလို့လုပ်မယ်ဆိုပြီးတော့လူတွေပြောင်းနေပြောင်းနေခါကျပြန် reform လုပ်လိုက်ပြီးတော့နိုင်ငံရေးကိုပြောင်းလိုက်လို့ရှိရင်အဲ့လိုကြည်စားမှရမယ်လို့ကျွန်တော်ထင်တယ်ပုံမှန်နည်းရင်တော့လုံးလုံးမရဘူးဒါကြောင့်ငါတို့ဒီဆွေးနွေးချက်ရလူငယ်လူသစ်တွေနဲ့ဟောလို့ပြန်ပြီးတော့ခြိတက်ကြမယ်လုပ်ကြမယ်ဆိုရင်နည်းနည်းပေါ့လေစီးပွားရေးပိုင်းမှာ confidence ကြီးပြန် restore ဖြစ်မယ်လို့ရလာမယ်လို့ကျွန်တော်လည်းယူဆအဲ့လို short term နဲ့ပေးရမယ်လို့ကျွန်တော်ထင်တယ်
မြန်မာနိုင်ငံကလူငယ်တွေထဲမှာနိုင်ငံတကာအတွေ့အကြုံရှိပြီးစေတနာတန်တန်နဲ့တိုင်းပြည်အတွက်ကြီးပွားတိုးတက်အောင်လှုပ်ဆောင်ပေးနိုင်သူတွေအများအပြားရှိနေတာကြောင့်အဲ့လိုလူငယ်တွေကိုနေရာပေးတဲ့လို့လည်းဥက္ကန့်ထွန်းကပြောပါတယ်ခင်ဗျာ